Indonesia နိုင်ငံလမ်းပေါက်ကျွန်းမှာတနင်္ဂနွေနေ့အပြင်းငင်းငယ်လှုပ်ခတ်ခဲ့တဲ့အတွက်လူပေါင်း98ယောက်သေဆုံးပြီးလူ100ကျော်ဒဏ်ရာရခဲ့ပြီးတဲ့နောက်မှာတနင်္လာနေ့မှာတော့ထောင်နဲ့ချီတဲ့ခီးသောဧည့်သည်တွေကိုဘေးကင်းရန်ပြောင်းရွှေ့ပေးဖို့အတွက်စတင်လှုပ်ဆောင်တာပါ USGS American ဘူမိပေဒတိုင်းတိုင်ရေးစခန်းကထုတ်ပြန်ချက်အရပြင်းရန်6.9ရှိငရင်ဟာလမ်းပေါက်ကျွန်းမြောက်ပိုင်းမြောက်17.5ကီလိုမီတာအနက်မှာတနင်္လာနေ့ကလှုပ်ခတ်တာဖြစ်ပြီးဆူနာမီရေလှိုင်းသတိပေးချက်တချို့ထုတ်ပြန်ရတယ်လို့ငရင်ကျောက်အနီနာ၊ဂဲကျွန်း၊ဘာလီကျွန်း၊ဆန်ပါဝါကျွန်းနဲ့အရှိချာဘာကျွန်းနေရာတချို့တွေမှာပါရိုက်ခတ်မှုတွေရှိပါတယ်။လက်တလောဘေးလွတ်ရာပြောင်းရွှေ့မှုတွေကိုလမ်းပေါက်ကျွန်းကြီးကဂျင်းအပန်းဖြစ်ကျွန်းစုငယ်၃ခုမှာအဓိကထားလှုပ်ဆောင်ပါတယ်။တနင်္လာနေ့အစောပိုင်းမှာပဲနိုင်ငံခြားသားခီးတယ်ရီဟာအနာကပိုကြီးတဲ့လမ်းပေါက်ကျွန်းရှိရာကိုလှင်ငယ်ရင်းနဲ့ရွှေ့ပြောင်းပေးတယ်လို့အင်ဒိုနီးရှားဂေါ်ရူတာလေကြောင်းလိုင်းကလည်းနေရာကနေထွက်ခွာဖို့အတွက်ကြိုးစားတဲ့ခီးသွားတွေရဲ့တောလာရဲ့အကူအညီပေးနိုင်ဖို့အတွက်အချိန်ပိုပြည့်စွက်ပေးပါတယ်။လမ်းပေါက်ကျွန်းမြောက်ပိုင်းမှာတည်ဆုံသူထိခိုက်ဒဏ်ရာရသူအများဆုံးရှိနေတာပါ။